တည်ဆွတ်လွတ်တော်ကိုယ်စားလှယ်တယောက်ရဲ့အခွင့်အရေးတွေကိုကန့်သတ်တာတွေပါတီစည်းမျဉ်းအညီမဟုတ်ဘဲနဲ့ဥပဒေမဲ့ပြစ်ဒဏ်ပေးတာတွေကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနှုတ်ထွက်လိုက်တာဖြစ်တဲ့အကြောင်းတည်ဆွတ်လွတ်တော်ကိုယ်စားလှယ်ဒေါ်သက်သက်ခိုင်ကပြောပါတယ်။ဒေါ်သက်သက်ခိုင်ဟာ2015ထွေထွေရွေးကောက်ပွဲမှာ NLD ပါတီကိုစားပြုပြီးတကုံမြို့နယ်တည်ဆွတ်လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရွေးခံခဲ့တာဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာတော့ပါတီတစ်ထူထောင်ပြီးတော့ရွေးကောက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပါမယ်ရှင်
။ဒီကုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခိုင်ဟာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်လိုက်ပြီးတော့ပါတီဘက်ကလည်းသူမကိုနှုတ်ထွက်ခွင့်ပြုတယ်လို့အောက်တိုဘာ30ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။သတင်းမီဒီယာတွေကိုပြောကြားရင်းနဲ့ပတ်သက်ပြီးဒေါက်တာခိုင်ကိုပါတီတာဝန်ရှိသူတွေကအကြိမ်ကြိမ်သတိပေးတာတွေရှိခဲ့ပြီးပြီးခဲ့တဲ့နှစ်ကတော့သူမကိုပါတီတာဝန်တွေကနေရက်ဆိုင်တဲ့အထိအရေးယူခဲ့ပါတယ်အခုလို NLD ပါတီဝင်ဖြစ်ကနေနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးတော့ဒေါက်တာခိုင်က VOE ကိုအခုလိုပြောပါတယ
်ဒီအရင်ကလည်းဟိုဒီမီဒီယာနဲ့စကားပြောလို့ဆိုတဲ့အမှုနဲ့အဲကျွန်မကိုပြဿနာတွေလုပ်ခဲ့တယ်အဲပြီးလို့ရှိရင်လည်းဟိုဥပဒေနဲ့ခံပေးခဲ့တယ်ပေါ့လေအဲပြီးလို့ရှိရင်အခုလည်းလွတ်တော်တဲ့အဖြစ်ကိုလိုက်ပြီးတော့မှအဲလွတ်တော်ကိုယ်စားလှယ်တရားဝင်အဖွဲ့ကြီးကိုကန့်တတ်နိုင်တာတွေတွေ့ရဆိုတဲ့အခါကျတော့ကျွန်မစိတ်ကတော့ဟိုပို့ပို့ပြီးသိကြသွားတာပေါ့ရှင်အဲနောက်တစ်ခုကကျတော့2020ရွေးကောက်ပွဲမှာဆက်ပြီးတော့မှဟိုလူတွေရွေးနေပြီဆိုတဲ့ဟာတွေပေါ့နော်ပါတီထဲမှာလည်းဖြစ်နေပါရဲ့ရှင်ဖြစ်နေတဲ့အချိန်မှာအများကြီးကတော့ပြတ်မပါဘူးအဓိကတော့တကုံမြို့နယ်ပေါ့နော်ကျွန်တော်အဲ့ဒါတော့သတင်းမဲကြားတာပါရှင်ပါတီတွင်သတင်းကြားတာပါတကုံမြို့နယ်မှာဒီ4ယောက်မှာ3ယောက်ပဲတယောက်ပဲပြန်ပါမယ်3ယောက်တော့ပြန်မပါဘူးဆိုကျွန်မတော့တေချာပေါက်လောက်ကကျွန်မမပါဘူးဆိုတာဖြစ်တဲ့အတွက်နောက်တစ်ခုကကျွန်မနိုင်ငံရေးမှာလည်းပါဝင်ခြင်းသေးတယ်ဒီနိုင်ငံတိောက်ရေးဖြစ်စဉ်ကြီးထဲမှာလည်းကျွန်မတရတ်တာကျမလုတ်ပေးနိုင်တာတွေရှိတယ်လို့ယုံကြည်တဲ့အတွက်ကိုကျမ NLD ကထွက်ပြီးပါတီထောင်ဖို့ကျမဆုံးဖြတ်လိုက်ရတာဖြစ်ပါတယ်ရှင်
။ဆိုတော့ဒေါက်တာသက်ခိုင်အကနာပြောတဲ့အထက်မှာနိုင်ငံရေးဆက်လုပ်မယ်ပါတီထောင်မယ်ဆိုပြီးတော့ပြောပါတယ်ဘလို့ဆက်ပြီးတော့လုတ်သွားမှာလဲ
။ဒီလိုပါရှင်ကျမစဉ်းစားတော့ကကျမမှာရွေးချယ်ပြန်လမ်း3လမ်းရှိပါတယ်ရှင်။ဟို NLD ကကျမကိုပေးမပါတော့ရင်တော့ဘို့ NLD ကကျမထွက်လိုက်လို့ရှင်ကျမဘလို့ဆက်သွားမလဲဆိုရင်နံပါတ်1ကတော့ဟိုတတိပုဂ္ဂလသွားလို့ရတယ်ပေါ့နော်ဒါပေမဲ့နိုင်ငံရေးကိုတတိပုဂ္ဂလအနေနဲ့လုပ်ကြတော့ကျမမယုံကြည်ပါဘူးရှင်ဒီနိုင်ငံရေးဆိုအုံနဲ့ရှင်းနေလို့ရတယ်အဖွဲ့အစည်းနဲ့လုပ်ရတယ်နော်အဖွဲ့အစည်းရဲ့မူဝါဒတွေရည်ရွယ်ချက်တွေနဲ့ဒီ team work နဲ့လုပ်ရတယ်လို့ကျမယုံကြည်ပါတယ်ရှင်အဲ့ဒါကြောင့်မလို့တတိပုဂ္ဂလလမ်းကြောင်းတော့ကျမမရွေးပါဘူးဒုတိယလမ်းကြောင်းကတော့ကျမတခြားပါတီဝင်လို့ရပါတယ်ရှင်ဒါပေမဲ့ကျမစိတ်ထဲမှာဟိုတီထောင်ခြင်းနဲ့ဒီဖြစ်ခြင်းနဲ့ဟိုပါပါတီပုံရိပ်ကိုကျမစိတ်ကမ်းကြတာမတွေ့ရတဲ့နောက်တော့လေအခက်ဆုံးလမ်းကြောင်းဖြစ်တဲ့ဒါပါတီတီထောင်ခြင်းလမ်းကြောင်းကိုကျွန်မရွေးချယ်တာဖြစ်ပါလေရှင်
။အဲ့တော့ဘသူတွေနဲ့လှုပ်သွားဖို့ညီမန်းထားပါလေအခုလောလောဆယ်မှာစဉ်းစားထားတာရှိပါပြီလား
။ဟောဒီလိုပါရှင်ကျွန်မအခုမှလှုပ်တာမဟုတ်ပါဘူးရှင်။ကျွန်မပါတီတီထောင်နဲ့အဖွဲ့ဆိုပြီးတော့မှတည်တံ့ရှိပါလေရှင်။ကျွန်မနဲ့ပြောရဆိုရင်ဟိုပါရှိပါလေရှင်။တကယ်ကို UCP ဆောင်ရွက်နေတဲ့အဖွဲ့ရှိပါလေရှင်။အဲ့ဒီအဖွဲ့မှာဟိုစီးပွားရေးလုပ်ငန်းရှင်လည်းပါတယ်ဟိုစတိပညာရှင်တွေလည်းပါတယ်စီးပွားရေးပညာရှင်တွေလည်းပါတယ်လူငယ်ပညာတတ်တွေလည်းပါတယ်အဲပြီးလို့ရှိရင်အတွေ့အကြုံရင်းချက်တဲ့လူတွေလည်းပါပါတယ်ရှင
်ဒေါက်တာခိုင်ကရောဒီပါတီမှာဘာတာဝန်ယူပြီးတော့လုပ်သွားမှာလဲခင်ဗျအ
ခုတော့ပါတီရဲ့ဖွဲ့စည်းပုံစီးမင်းကိုကျွန်တော်တို့ဟိုတနစ်နီးပါးပေါ့နော်သိချာသုတေသနလုပ်ပြီးတော့ရေးဆွဲထားပါတယ်ရှင်ဘယ်သူဘာတာဝန်ယူမလဲဆိုတာဘယ်သူမှမဆုံးဖြတ်သေးပါဘူ
းဟုတ်ကဲ့အခုလောလောဆယ်မှာအင်အားဘယ်လောက်လောက်ရှိပါလဲ
အခုလောလောဆယ်တော့ကျွန်မဝိုင်းကူကြတဲ့လူငယ်တွေရောဒီလူကြီးတွေရောလူလတ်ပိုင်းတွေရောပေါ့နော်ဒီလိုဥဆောင်တဲ့လူတွေရောဆိုလို့ရှိရင်ကျွန်တော်တို့အယောက်50ကျော်60နီးပါးရှိပါတယ်ရှင်ဒီဝင်အင်အားမဟုတ်ပါဘူးရှင်ပါတီဝင်ကတော့အခုမှပါတီဝင်နံပါတ်အမှတ်စဉ်တိတ်စပြီးအခုမှလက်ခံမှာဖြစ်ပါတယ်ရှင်ပါတီချစ်မြောက်ရေးလုပ်ငန်းအဖွဲ့လိုမျိုးပေါ့ရှင်
ဆိုတော့ဒီပါဒေါက်တာခိုင်နူပါဒီပါတီအနေနဲ့ရောဘယ်အတိုင်းတာထိဒါမဲ့ရွေးကောက်ပွဲမှာဝင်ပြိုင်သွားမှာလဲ
ကျမတို့ registration လုပ်ထားတာတော့တနင်္ဂနွေလုံးတိုင်းတာနဲ့ဝင်ပြိုင်ရမယ်ပါတီဆိုပြီးကျမတို့ registration လုပ်ထားပါတယ်ဒါပေမဲ့ကျမတို့2020မှာတော့ကျမတို့ကတာထက်တာဖြစ်တဲ့အတွက်နောက်အချိန်အချင်းလဲကျမတို့ဟိုတစ်နှစ်လောက်ပဲကြံတော့တဲ့အတွက်ကိုကျမတို့ပါတီဝင်နေအချိန်နေကျမတို့စီကိုပူးပေါင်းလာတဲ့ဒီ candidate တွေပေါ့နော်အချိန်လေးပေါ်မှာမူတည်ပြီးတော့မှကျမတို့နောက်မှဆုံးဖြတ်မှာဖြစ်ပါလေရှင်အခုတော့ကျမအဲ့ဒီကိစ္စမပြောနိုင်သေးပါဘူ
းဒေါက်တာသခိုင်ကတော့သူတို့ပါတီနဲ့ပတ်သက်ပြီးတော့အခုလအတွင်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့အသေးစိတ်ကိုအတည်ပြုသွားမယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ